Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ2532.51နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထွက်ခြားတဲ့သတင်းတွေကတော့ဒီမိုကရက်ပါတီကတမန်တော်နဲ့မနေ့ကဒုတိယအထုပ်ဖြစ်တဲ့စကားစစ်ထုတ်ပွဲကျင်းပခဲ့ကြပါလေ။ G20 ထိပ်သီးဆွေးပွဲအတွင်းအမေရိကန်ရွေးကောက်ပွဲတွေမှာဝင်မဆွက်ဖို့တမန်ထွန့်ကရုရှားတမန်ကိုခတ်ပေါ်ဖို့ပြောကြားခဲ့ပါလေ။မြန်မာနိုင်ငံမှာဆင်းရဲနှောင့်ပမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြပါလေ။ဒီလိုထွက်ခြားတဲ့သတင်းတွေကိုတော့မဆုညံမွန်နဲ့အတူတင်ပြပေးတော့မှာခင်ဗျ။
ဟုတ်ကဲ့ပါရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်ဒုသမ္မတဟောက်ဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်မဲ့ရှင်ပြိုင်မဲ့သူတွေဒုတိယအထုပ်ဆက်ဦးကြာသာပရင်းနေ့ကဖလော်ရီဒါမြို့ပြည်နယ်မှာစကားဆက်ထိုးခဲ့ကြတဲ့သတင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့အကူအညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ရဲ့ရင်တန်းရခိုင်ပြည်နယ်မှာဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်
ကမ္ဘာက ICRC ရဲ့ရိခာတွေတည်တော့ပေါ့အခုကြီးထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ကက်ကိုသွားနေတယ်ကားကားအများကြီးအထွေကြောက်တော့ပဲ
ICRC ပြောခွင့်ရပြောဆိုသွားတာပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပြီးတော့အလုတ်ခွင်ထဲမှာလိန်တူစုံမဲ့သူတွေကိုမနှိပြို့သူတွေရဲ့မတရားအနိုင်ကျင့်ခံရတာကြောင့်လို့ဆိုပြီးကိုအစိုးစီရင်သွားတဲ့လိန်တူချစ်သူကိုကျော်ဇင်ဝင်းတည်ဆုံခဲ့တဲ့ကိစ္စတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာနဲ့ဒေါ်ဆန်းစုကြည်ရဲ့ ARD တိုင်းခီးစစ်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မဆုမျက်မွန်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။သာသာပရိနေကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းရဲ့ဒုတိယအထုပ်စကားဆက်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်အဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ဘက်ကိုယ်စားလှယ်လောင်းတူဖြစ်တဲ့အထက်လွှတ်တော်အမကမ်မလာဟာရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြင်းမဟုတ်တဲ့ကလေးငယ်ကျောင်းသားတွေကိုဘတ်စကားနဲ့ကျောင်းကျူကျောင်းပို့လုပ်ခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွတ်တော်အမတ်တင်နဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်လည်းဖြစ်အစိုးရရှိနေဟောင်းလည်းဖြစ်တဲ့ Harris ကအဲ့ဒီလိုလူမျိုးရေးခွဲခြားဆက်ဆံပြီးပြေးဆွဲခဲ့တဲ့ကျောင်းသားကိုသူကိုယ်တိုင်ရှိခဲ့ရတဲ့အတွေ့အကြုံကိုဥပမာပေးပြီးဒုသမရဟောင်းဘိုင်ဒန်ကိုထိုးနဲ့တိုက်ခိုက်ခဲ့တာပါ။ဒါပေမဲ့သူ့အနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုထောက်ခံအားပေးခြင်းမရှိကြောင်းနဲ့အဲ့ဒီလိုဆွတ်ဆွဲပြောဆိုတာဟာမာရင်ကျောင်းဂျိုးဘိုင်ဒန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်။2020ရွေးကောက်ပွဲမှာပါတီကိုကိုယ်စားပြုရှင်ပြန်နိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20ရှိတဲ့အထက်ဒုသမဟောင်းဂျိုးဘိုင်ဒန်ကထိပ်ကနေဦးဆောင်နေတာဖြစ်တာကြောင့်သူ့ကိုအများစုကပြစ်မှတ်ထားတိုက်ခတ်နေကြတာလည်းဖြစ်ပါတယ်။လူလူစစ်တပ်နေမှာဘိုင်ဒန်နောက်ကနေကပ်လိုက်နေတဲ့တခြားကိုယ်စားလှယ်လောင်းသူဖြစ်သူဘာနီဆန်ဒါစ်ကတော့သမ္မတထရမ့်ဟာလူလိန်လူညာလူမျိုးရေးခွဲခြားဆက်ဆံသူလို့ထိုးနှက်တိုက်ခတ်ခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာ G20 ထိပ်သီးဆွေးနွေးပွဲတည်ရင်ကဒီမိုကရက်တီရဲ့စကားဆစ်ထိုးပွဲကိုစောင့်ကြည့်နေတဲ့သမ္မတထရမ့်ကတော့ဒီမိုကရက်တီအားလုံးကတန်းနဲ့ချီတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအခမဲ့ကျမ်းမာရေးဆောင်ရှားမှုပေးကျင်နေကြတာလို့ပြောပါတယ်။ဒီမိုကရက်တီနဲ့သမ္မတထရမ့်အကြားကျမ်းမာရေးဆောင်ရှားမှုနဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအရေးဟာအကြီးမားဆုံးသဘောထားကွဲပြားနေတဲ့အကြောင်းအရာလေးဖြစ်ပါတယ်
။အမေရိကန်ရွေးကောက်ပွဲတွေမှာဝင်ရောက်မနှောက်ယှက်နဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပေါ့ပေါ့ပပသတိပေးခဲ့ပါတယ်။G20 ထိပ်သီးစည်းဝေးပွဲအတွင်းသူတို့နှစ်ယောက်အလွတ်သဘောတွေးဆောင်ပွဲမှာရွေးကောက်ပွဲကိုဝင်မဆွက်နဲ့လို့သမ္မတပူတင်ကိုပြောမှလားဆိုပြီးသတင်းလောက်တွေကဒီသမ္မတထရမ့်ကိုမိခဲ့တာပါ။ဒါကိုသမ္မတထရမ့်ကပြောမှပေါ့လို့ဆိုပြီးသမ္မတပူတင်ပဲလှည့်ကအပြုံးနဲ့ရွေးကောက်ပွဲမှာဝင်မဆွက်နဲ့နော်လို့ပြောကြခဲ့တာဖြစ်ပါတယ်။သမ္မတပူတင်ကိုခပ်ပြုံးပြုံးလက်ညှိုးထောင်သတိပေးတယ်လို့ပြောခဲ့တာမို့ရုရှားကရွေးကောက်ပွဲဝင်ဆွက်တဲ့ကိစ္စအပေါ်အမေရိကန်သမ္မတဘက်ကအလေးနဲ့မထားဘူးလို့မြင်နေသူတွေအတွက်နောက်ထပ်ပြောစရာဖြစ်ခဲ့ပါတယ်။ဂျပန်မှာသမ္မတထရမ့်နဲ့သမ္မတပူတင်တို့ဒီကနေ့တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးအပေါ်ပြန်လည်သုံးသပ်ခဲ့ကြပြီး27ရာစုနဲ့အညီနဲ့လက်နက်ထိမ်းချုပ်ရေးကိစ္စဆက်လက်ဆွေးနွေးဖို့သဘောတူခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ဒါအပြင်အီရန်၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယူကရိန်းအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်။ G20 ထိပ်သီးဆွေးနွေးပွဲပွဲရင်အတွင်းတရုတ်သမ္မတရှီဂျင်းပင်နဲ့လည်းသမ္မတထရမ့်တွေ့ဆုံဖို့ရှိပြီးနှစ်နိုင်ငံကြားတက်မှနေတဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
ဒီတိုင်းနဲ့ရုရှားနိုင်ငံအကြပုံမှန်ဆက်ဆံရေးတွေပြန်လည်တည်ဆောက်ဖို့အတွက်ရုရှားဘက်ကတာဝန်မဲ့တဲ့လောက်ရက်တွေနဲ့တည်ငြိမ်မှုကိုပြက်ပြားစေတဲ့လောက်ရက်တွေကိုရပ်တန့်ဖို့လိုတယ်လို့ပြည်ရှားဝန်ကြီးချုပ်ထရီဇာမေကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောကြားလိုက်ပါတယ်။ဒါပြင်ဒီတိုင်းနိုင်ငံဆော့စ်ဘယ်ရီမှာရုရှားထောင်လိုင်းရေးဟောင်းဆာဂျေး ကရီပါကိုအစိတ်ခါလောက်ချံဖို့စူးစမ်းခဲ့မှုမှာတာဝန်ရှိတဲ့သူကိုဥပဒေကြောင့်ရအေးအေးယူဖို့လိုအကြောင်းလဲဝန်ကြီးချုပ်မေကသမ္မတပူတင်ကိုပြောပါတယ်ဆော့စ်ပယ်ရီမှာအစိတ်ခါတပ်ဖြတ်ဖို့ကြံစည်ခဲ့တဲ့ဖြစ်စဉ်ဟာရုရှားတို့ရဲ့လက်ခံနိုင်စရာမရှိတဲ့လောက်ရည်တွေကတစ်ခုဖြစ်ပြီးဗြိတိသျှလူမျိုးဒေါင်းစတာဂျက်စ်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ဟာလဲဆက်စုပ်ရင်
ဒီနေ့ကပြည်လို့ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းနေရဲ့ဒုတိယအတုပ်စကားစစ်ထိုးပွဲအပူလိုင်းထံကိုခန်းစားနေကြရပါတယ်။အနည်းအောင်အဆင့် 3°C ထုတ်ပြန်ထားရတဲ့ပြင်သစ်နိုင်ငံတောင်ပိုင်းမှာဒီကနေ့တောက်ကြနေမှာအပူချိန်ဟာ42.3°C အထိကိုဆန်းကျင်တင်းအောင်မြင့်တက်နေပါတယ်။
20 ပူနေချင်းရေအေးတဲကိုရေဆင်းမကူကြဖို့အတွက်ပြင်သစ်မိသက်အဖွဲ့တွေကသတိပေးထားပါတယ်။အပူလိုင်းဖြတ်နေတာကြောင့်ပြင်သစ်ကျောင်းတွေကိုလည်းပိတ်ထားပါတယ်။စပိန်နိုင်ငံအရှေ့မြောက်ပိုင်းမှာလည်းလောင်ကျွမ်းနေတဲ့တော်မီကိုရာနဲ့ချီတဲ့မိသက်သမားတွေစူးစမ်းနှိမ့်တက်နေကြရပါတယ်။
ဂျာမနီနိုင်ငံမှာဆိုရင်လဲကျွန်လာရဲမှာပုံမှန်အပူဆန်းချိန်ကိုချိုးခဲ့ပါတယ်။အပူကြောင့်သေဆုံးသူ၄ယောက်ထက်မနည်းရှိတယ်လို့ဂျာမနီတာဝန်ရှိသူတွေကပုံထုနေ့ကပြောပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာလဲအပူဒဏ်ကြောင့်အသက်80ကျော်အမျိုးသားတယောက်သေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံတချို့နေရာတွေမှာလဲစနေနေ့ကျရင်အပူလိုင်းဒဏ်ကိုခံစားရမယ်လို့ခန့်မှန်းထားပါတယ်။ညနေမျိုးမှာအပူချိန် Sahara Teganaya Pagalari Apulainango, a hood the Dimba Sobainega, Uyobananganima, Kanzani Jayara Chipari.
And then Yavi Yamavada season ago. Now I go Nigan is ten IT. Nidomida Nesanga, kilohertz titiko tanga. Nidomida don't the net, kilohertz go don't condomia. Nidomida Nazati, kilohertz mashishin maroji. Senate Nerima, Nidomida Yakuze, kilohertz singa kumarani to token in Raisi.
The American Tanga, Taujan in Yavi Dinigo, Selegina Biniwaka. ဒီမှာနိုင်ငံမှာစီးရဲနှောင်းပါတဲ့လူဦးရေဟာ2018ညမှာ living conditions survey အစီအခံထားမှာဖော်ပြထားပါတယ်စစ်တမ်းကောက်ယူတဲ့ကာလအတော်အတွင်းညမာနိုင်ငံရဲ့လူဦးရေတိုးလာပြီမဲ့လဲစီးရဲနှောင်းပါတဲ့လူဦးရေဟာဆက်ရှိတသမာ900ခန့်နှုန်းကနေစက်တီတသမာ800တန်းအထိကျဆင်းသွားတယ်လို့အစီအခံစာကတွေးရှိလိုက်တာပါစစ်တမ်းကောက်ယူခဲ့တဲ့အချက်လက်တွေထဲမှာမြန်မာကြီးလက်ဒေသကအီလောင်စုတွေမှာလျှက်စစ်မီးတန့်ရှင်းတဲ့တော
တွက် YouTube လုပ်ငန်းတွေ အပေါ် အစိုးရက တင်ချက်နေပါတယ် အစိုးရအဆို အစိတ်အတော့ဖြစ်စီတဲ့ တရားမဝင် ဗီဒီယိုပေါင်း 9000 ကျော် YouTube ပေါ်မှာ မဖြတ်ဖဲရှိနေသေးသလို အဲ့လို ဗီဒီယိုမျိုးတွေကို ဖယ်ရှားနိုင်မဲ့ ထိရောက်တဲ့ ဉာဏ်ပညာကိုလည်း မသုံးသေးဘူးလို့ VNM အစိုးရက ပြောကြားပါတယ် Community Party ခေါင်းဆောင်တွေ အပေါ် ဝေဖန်တိုက်ခိုက်တဲ့ မမှန်မကန် ဖော်ပြတယ်လို့ ဆိုတဲ့ ဗီဒီယိုမျိုးတွေကို ဖယ်ရှားရမယ်လို့ အစိုးရက ဥပဒေ ထုတ်ပြန်ထားတာပါ YouTube ရဲ့ မိခင် ကုမ္ပဏီ Google က ဗီဒီယို ပေါင်း 8000 လောက်ကို ဖယ်ရှားခဲ့ပေမဲ့ Vietnam အစိုးရ ဘက်က တောင်းဆိုမှု အားလုံးကို တော့ မလိုက်နာဘူးလို့ အစိုးရ ပိုင်း Vin Express International သတင်းဌာနက ဗုဒ္ဓဟူးနေ့တုန်းက ထုတ်ပြန်တဲ့ အစီရင်ခံစာထဲမှာ ဖော်ပြထားပါတယ် အစိုးရက တောင်းဆိုတဲ့ အတိုင်း မလိုက်နာတဲ့ အတွက် YouTube ပေါ်မှာ ကြော်ညာနေတာ ရပ်ဖို့ အတွက် ကုမ္ပဏီ 60 ကို Vietnam သတင်းနယ် ဆက်သွယ်ရေး ဝန်ကြီးဌာနက အမိန့် ထုတ်ခဲ့ပါတယ် အဲ့ဒီထဲမှာ Samsung, Yamaha နဲ့ Huawei လို့ နိုင်ငံခြား ကုမ္ပဏီတွေ ပါဝင်ပါတယ်
ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကအဆင့်မြင့်အရာရှိကြီးတွေဟာလေလံတစ်ကြိမ်ပြုလုပ်နေကြ2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကော်မရှင်စီဥပွဲကိုဒီကနေ့ဗီယက်နမ်မြို့မှာပြုလုပ်ကြဖို့ရှိနေပါတယ်။အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမနစ်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အခုဗီယက်နမ်မြို့မှာကျင်းပမဲ့သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့လက်ကျန်နိုင်ငံတွေရဲ့ဆွေးနွေးမှုဟာအဲ့ဒီသဘောတူညီချက်ဆက်လက်ရှင်းသင်နိုင်ရေးအတွက်နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့အီရန်ဘက်ကပြောပါတယ်။မနစ်ကအီရန်ပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အီရန်ကသူတို့ပိုင်ဆိုင်ခွင့်ရှိကြောင်းသတ်မှတ်ထားတဲ့တန့်စင်ယူရေနီယံပမာဏနဲ့ပိုင်ဆိုင်မှုကျော်လွန်တော့မယ်လို့မကြသေးခင်ကပဲပြောကြားခဲ့ပါတယ်။မကြသေးခင်တော့ကပဲအီရန်ကအနည်းငယ်တန့်စင်ထားတဲ့ယူရေနီယံကိုလစ်စတိုးပိုင်ဆိုင်ထားကြောင်းပြောပေမဲ့တဟာနိုင်ငံကသတ်မှတ်ထားတဲ့စံနှုန်းကိုကျော်လွန်ခြင်းမရှိဘူးလို့အီရန်အရာရှိတွေကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကတက်တာစင်မဲ့နီလန်းရှာပေးဖို့အီရန်ဘက်ကတောင်းဆိုထားပြီးတမချိန်တိုင်းဖြစ်မလာရင်တော့နျူကလ িয়ার လက်နဲ့ထုတ်လုပ်လို့ရနိုင်တဲ့ယူရေနီယံတန့်စင်မှုတွေကိုပြန်လည်ဆက်တင်သွားမယ်လို့ပြောပါတယ
်။ပြင်သစ်မှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာလူကြိုက်များတဲ့အင်ရှင်ပြင်သစ်အသင်းနဲ့လက်ရှိချန်ပီယံအမေရိကန်အသင်းတို့ဒီကနေ့ quarter final မှာကန်ကြမှာပါ။ဒီပွဲဟာ final ကြမှာတွေးတင်တဲ့အသင်းနှစ်သင်းလို့ဘောလုံးကျွမ်းကျင်သူတော်တော်များများပြောနေကြပါတယ်။အမေရိကန်အသင်းဟာအုပ်စုအဆင့်မှာအသင်းတိုင်းကိုနိုင်ပြီးတော့အုပ်စုဘိုးအဖြစ်နဲ့ quarter ရောက်လာတာပါ။အင်ရှင်ပြင်သစ်အသင်းဟာလည်းအမေရိကန်အသင်းနဲ့ချေမကွာပါဘူး။အမေရိကန်အသင်းကိုကောင်းကောင်းထိုးဖောက်ကစားနိုင်မယ်။ Armanding Honorary, Wendy Renard, Eugenie Lee, Samaro လို့အကစားသမားတွေရှိပါတယ်။အခုပွဲမှနိုင်တဲ့အသင်းကအင်္ဂလန်အသင်းနဲ့စင်မီမှတွေ့မှာပါ။နှစ်ဖန်စနေနေ့မှာတော့အီတလီအသင်းနဲ့ Netherlands အသင်း၊ Germany အသင်းနဲ့ Sweden အသင်းတို့ကစားကြမှာဖြစ်ပါတယ
်။တောက်တာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းဖြစ်တဲ့ရှင်ပြိုင်မဲ့သူတွေကဒုတိယအထုပ်ဆဲဦးဟာကြာသပတေးနေ့ကဖလော်ရီဒါပြည်နယ်မီယာမီမြို့မှာစကားဆစ်ထိုးခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေအဖြစ်နဲ့အရွေးခံခဲ့သူတွေဟာဒီစကားဆစ်ထိုးပွဲအတွင်းမှာတော့သမ္မတထရန့်ကိုမကြာခဏပြစ်မှတ်ထားပြီးဝေဖန်ခဲ့ကြသလိုတခါတရံမှာလည်းသူတို့အချင်းချင်းထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်။ VOA သတင်းတောက်ဂျင်းမလုံးရဲ့သတင်းလွှာကိုကိုရနိုင်ပြောပြပေးပါရှင်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဝင်ရွေးခံမဲ့သူ10ယောက်ပထမအထုပ်ဖြစ်တဲ့ဗိုလ်ထူးနေကမိုင်အမီမြို့မှာစကားဆစ်ထိုးခဲ့ကြပြီးတဲ့နောက်မနေ့ကြာသပတေးနေ့ကတော့နောက်ထပ်10ယောက်စကားဆစ်ထိုးခဲ့ကြပါတယ်။ NBC ရုပ်သံလိုင်းကကမောက်ခရာလုတ်ပြီးထုတ်လွှင့်ခဲ့တဲ့ဒီမနေ့ကစကားဆစ်ထိုးပွဲအတွက်မှာတော့ American ဒုသမ္မတဟောင်း Joe Biden လည်းပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ Joe Biden ကထိတ်ဆုံးကနေပြေးနေတာဖြစ်ပါတယ
်။ I'm going to lead this country because I think it's important we restore the soul of this nation.This president has ripped it out. It's the only president in our history who has equated racism.
ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်ရဲ့ကိုင်ဆွဲထားတဲ့စံတန်ဘိုးတွေကိုပြန်ပြီးတည်ဆောက်နိုင်ဖို့အတွက်ရည်ကြည်တယ်လို့ထင်တာကြောင့်ကျွန်တော်အနေနဲ့သမ္မတဖြစ်ဖို့အတွက်ဝင်ရွေးခံတာပါ။ကျွန်တော်တို့နိုင်ငံရဲ့စံတန်ဘိုးတွေကိုသမ္မတကဖျက်ဆီးပစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာသူဟာလူမျိုးရေးခွဲခြားတဲ့လူပြူကြီးစိုးရေးဝါဒကိုလက်ခံတဲ့ဒုရဲသောသမ္မတဖြစ်ပါတယ်။
လူလူစစ်တမ်းတွေမှာဂျိုးဘိုင်ဒန်ပြည်ရဲ့နောက်ဒုတိယလူကြိုက်အများဆုံးဖြစ်နေတာကတော့ဗမော့ပြည်နယ်ထက်လက်တော်အမတ်ဘာနီဆန်ဒါစ်ဖြစ်ပြီးတော့သူကတော့အမေရိကန်နိုင်ငံရဲ့ပြဿနာတွေဟာသမထောင်ကိုအနိုင်ယူဖြုတ်ချဖို့တက်တာမကပဲတီးထက်ပိုပြီးတော့အများကြီးနှက်ဆိုင်တယ်ဆိုပြီးပြောပါတယ
် Nothing will change unless we have the guts to
ကျွန်တော်အနေနဲ့ Wall Street တို့အာမခံကုမ္ပဏီတွေစေဝါထုတ်လုပ်တဲ့ကုမ္ပဏီတွေစစ်တုံးပစ္စည်းထုတ်လုပ်တဲ့ဆဲအနေနဲ့ကြောက်ဖြစ်ရုပ်ကျွင်းလောင်စာထုတ်လုပ်တဲ့ကုမ္ပဏီတွေကိုမကန်ရဲပဲနဲ့တော့ဘာမှပြောင်းလာမှာမဟုတ်ပါဘူး
နလာကြီးကြာပြုတ်လုခဲ့တဲ့ဒီစကားစစ်ထိုးပွဲအတွက်မှာကိုယ်စွယ်လောင်းနေဟာတခါတရံမှာတော့သူတို့အချင်းချင်းလဲထိုးနှက်ခဲ့ကြပြီးတော့ကယ်လီဖိုးနီးယားထက်လွတ်တော်အမတ်ကာမလာဟဲရစ်ကတော့လူပြူလူမဲတားရောက်ခွဲခြားမှုမရှိဘဲကျောင်းတွေမှာတပေါင်းတစ်စီးတည်းတပ်ဖို့ကိစ္စအပေါ်မှာဂျိုးဘိုင်ဒန်အရင်ကကန့်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဝေဖန်ထိုးနှက်ခဲ့ပါတယ
် It was hurtful to hear you talk about the reputations
ဒီတိုင်းပြည်မှာလူမျိုးရေးခွဲခြားတာကိုထောက်ခံတယ်လို့နာမည်ကြီးတဲ့အထက်လွတ်တော်အမတ်နှစ်ယောက်ကိုအမွန်းတင်ပြောဆိုခဲ့တာမျိုးတွေကြတော့ကျမရင်နာမိပါတယ်
။ဒါမဲ့လည်းဂျိုးဘိုင်ဒန်ကတော့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးသူလှုပ်ဆောင်ခဲ့တဲ့မထမ်းတဲ့အပြင်အမေရိကန်နိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်တဲ့ဘရော့ခ်အိုဘားမားလက်အောက်မှာဒုသမ္မတဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တာတွေကိုပြောပြီးတော့သူကိုယ်သူခုခံကာကွယ်သွားခဲ့ပါတယ
်။ I ran because of civil rights. I continue to think we have to make fundamental changes in civil rights and those civil rights by the way
နိုင်ငံသားအခွင့်အရေးအတွက်ကျွန်တော်ဝင်ကြိုင်တာပါအဲ့ဒီနိုင်ငံသားခွင့်ရည်တွေထဲမှာအခြေခံပြောင်းလဲတွေလုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ပြောရမယ်ဆိုရင်တော့နိုင်ငံသားခွင့်ရည်ဆိုတဲ့အထက်မှာအာဖရိကຫນွယ်ဘောအမေရိကန်တွေတက်တာမက ၊လိင်လူချစ်သူတိုင်ဝိုင်းကလူတွေလည်းပါဝင်ပါတယ်
။ဂျိုးဘိုင်ဒန်ရောဘာနီဆန်ဒါစ်နှစ်ယောက်စလုံးဟာအသက်80ကျော်ဖြစ်ကြပြီးတော့ဒီမိုကရက်သမ္မတလောင်းအဖြစ်ဝင်ရွေးခန့်တဲ့သူတွေကြားမှာမျိုးဆက်တွေလည်းအမျိုးမျိုးကွာခြားကြတာပါ။ကယ်လီဖိုးနီးယားအောက်လွတ်တော်အမေအရစ်စဝါဝါကလည်းဂျိုးဘိုင်ဒန်ကိုအခုလိုထိုးနှက်ပြောဆိုသွားခဲ့ပါတယ
်။ I was 6 years old when a presidential candidate came to the California Democratic Convention and said it's time
California Democratic Party ညီလာခံမှာသမ္မတလောင်းတူကဒီချိန်ဟာအမေရိကန်လူငယ်မျိုးဆက်ကိုလက်ဆင့်ကမ်းရမယ့်အချိန်ဖြစ်တယ်လို့ပြောခဲ့တော့ကကျွန်တော်အသက်က6နှစ်ပဲရှိပါသေးတယ်။အဲဒီတော့ကသမ္မတလောင်းဖြစ်ဖို့ဝင်အရွေးခံတဲ့သူဟာတချိန်ကအထက်လွှတ်တော်အမဂျိုးဘိုင်ဒန်ပါ။လွန်ခဲ့တဲ့30နှစ်တုန်းကအဲဒီလိုပြောခဲ့တာကမှန်ပါတယ်။ဒီကနေ့အထိလည်းမှန်နေတော့ပါပဲ
။ကြာသေးခင်ကာလတွေအတွင်းလူလူစစ်တမ်းတွေမှာထောက်ခံမှုတွေပိုရလာနေတာကတော့အင်ဒီယားနာပြည်နယ်စောက်သန်းမြို့တော်ဝယ်ပီတ်ဘူဒဂျက်ဖြစ်ပြီးတော့သူကလည်းတခြားလူတွေလိုပဲလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ချင်းကပ်လှုပ်ဆောင်နေမှုတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
် We should call out hypocrisy when we see it and for a party that associates itself with Christianity
မုဒ္ဒာလုဒ္ဒာကိုမြင်ရင်မြင်တဲ့အတိုင်းပြောဖို့လိုပါတယ်မိသားစုတွေကွဲကွာအောင်လုပ်ကလေးတွေကိုချုပ်ထဲထည့်ထားပြီးဘာသာရေးအကြောင်းပြောနေတာတွေကိုဘုရားသခင်ကကောင်းကြီးပေးခွင့်လွှတ်နေလိမ့်မယ်လို့ထင်နေတယ်ဆိုရင်တော့အဲ့လူတွေနဲ့ဘုရားကြောင်တရားကြောင်မပြောတာပဲကောင်းမယ်ထင်တယ်ဆိုပြီးတော့သူကဝေဖန်လိုက်ပါတယ်မနေ့ကလုတ်ခဲ့တဲ့ဒီစကားစစ်ထိုးပွဲမှာတော့ကော်လိုရာဒိုအထက်လွှတ်တော်မှမိုက်ကယ်ဘန်နက်ကော်လိုရာဒိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျွန်ဟစ်ကင်လူပါနဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ကတ်စတန်ဂျယ်လဘရန်၊ဖိုင်ဆီယာမမရီယန်ဝီလျံစန်နဲ့စီးပွားရေးသမားအန်ဒရူးယန်းတို့လည်းပါဝင်ပါတယ်။နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့ဇူလိုင်လခုံမှာလှုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။သောတာရှင်များရှင် VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile App တွေကို Download ထည့်သွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ၄နာရီအတွင်းမှာရန်ကုန်မြို့က Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်လေးလာရောက်ထုတ်ယူနိုင်ပါတယ်။ဂီတဖြော်ပြပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ကြပါတယ်။ Mobile App ထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့ကိုလည်းစီစဉ်ထားပါတယ်ရှင်။ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အကူအညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာကြက်ချေနီကော်မတီ ICRC ရဲ့ရင်းနှီးဟာရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်ခြားမှာမင်းညာတို့ကပဲဘုံခွဲတိုက်ခိုက်တာခံခဲ့ရပါတယ်။မော်တော်ရဲ့အနည်းငယ်ထိခိုက်ပျက်စီးခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA တို့ကတော့အပြန်အလှန်အဖြစ်တင်နေကြပါတယ်။အကြောင်းစုံကိုတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီခိုင်းပြည်နယ်မောင်တော်မြို့နယ်ဘက်ကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်းနှန်းကိုမြောက်ဦးနဲ့ကြောက်တော်မြို့နယ်ကျမ်းမှာတိုက်ခိုက်ခံရတာဖြစ်ကြောင်း ICRC ရဲ့ရန်ကုန်ရုံးပြောရေးဆိုခွင့်ရှိသူဦးစောဝင်းက VOE ကိုခုလိုပြောပါရယ
်ဖြစ်တဲ့ဖြစ်စဉ်ကသမင်းများကဟို ICRC ကကိုကြီးထောက်ပံ့ရေးပစ္စည်းတွေပြင်သွားတယ်ကတော့ဟုတ်တယ် ICRC ဝန်ထမ်းလည်းမပါဘူး ICRC ကရုံးသုံးကားမဟုတ်ဘူးပြင်ပို့ဆောင်ရေးကုမ္ပဏီကိုငှားပြီးသုံးတဲ့ကားပေါ်လေကားမှာက ICRC ရဲ့ရိတ်ခါတွေတည်သွားတာပေါ့အကူကြီးထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ကတ်ကိုသွားနေတယ်ကားကအများဦးအထွေကြောက်တော့ပဲအခုဖြစ်နေပတ်ပွဲမှုဖြစ်တော့တစ်စီးထိသွားတယ်အဲ့ကားအပြည့်အစုံနဲ့ရှိရင်လူတွေကြောင်းမရှိပါဘူးကားကတော့၆စီးသွားတယ်ခင်ဗျာလက်နဲ့ငယ်ရောနဲ့ပြစ်တာလည်းရှိရလို့ပြောတယ်ဟုတ်ရှင်းပါပြီပတ်ချနေလာမှဖြစ်တာခင်ဗျာ
တိုက်ခိုက်မှုကြောင့်ရင်တန်းမှာလိုက်ပါလာတဲ့သူတွေအသိခံမရှိဘူးလို့လည်းပြောပါတယ်တိုက်ခိုက်မှုကိုပယ်ဖွဲ့ကကျွလွန်တာလဲဆိုတာကိုမသိရဘူးလို့လဲ ICRC ပြောခွင့်ရဦးစောဝင်းကပြောပါတယ်
ဘယ်ဖွင့်ရဖြစ်တယ်မဖြစ်တယ်တော့မသိဘူး။ဘာလို့လဲဆိုတော့ IPSC ရဲ့သဘောကလည်းဟိုလက်နက်ကင်ပဋိပက္ခတွေကြားထဲမှာအလုပ်နေတဲ့အဖွဲ့အစည်းပေါ့လေ။အကူအညီလိုတဲ့လူတွေကိုအကူအညီပေးတဲ့အဖွဲ့အစည်းဖြစ်တာဆိုတော့ဘယ်ဖွဲ့တွေပါများဖြစ်တယ်ဆိုတာလည်းကျွန်တော်တို့ထောက်ဖို့ပြောလို့မရှိပါဘူး
။ ICRC ရဲ့ထောက်ပံ့ရေးပစ္စည်းတွေရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းတို့ကလည်း VOA ကိုအတည်ပြုပြောဆိုရမှာတော့ရခိုင်လက်နက်ကင်ဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ကျွန်တော်တို့တော့ဖျားကြီးလမ်းကြောင်ပေါ့ကြောက်ကြွာနာလေးမှာတော့ ICRC ရင်တန်းကိုအေးပြေးမိုင်းဆွဲပြီးတော့တတ်ခိုက်တာရှိတယ်။လက်နက်ငယ်လည်းပြတ်သွားရှိတယ်။အဲဒီကကားတစ်စီးကတော့ချီလီသာမန်ပွဲတယ်။ဒီကတော့လက်နက်ငယ်စီးတွေထိတယ်။ညမထွက်ရမေးထုတ်ကြရဲဆိုမဲ့အဲဒီကောင်ကားလေးကတော့သူကမြူလေးကောင်ကိုချွာတာပဲ။အဲအဲ့ဒါနဲ့ပတ်သက်ပြီးတတ်တော့ဒီနေ့ဒီလုံလုံကြီးနဲ့ကျွန်တော်မန်ရှင်ကြီးလုံလာလို့ဆက်လက်ကောင်းရပြီလေရှိပါတယ်။
တိုက်ခိုက်ခံရတဲ့နေရာဟာကြောက်တော်မြို့နယ်ကြောက်ကြပဲချမ်းဆိုပေမဲ့လည်းမြအူးမြို့နယ်ပဲချမ်းမှာရှိနေတာပါ။မြအူးနဲ့ကြောက်တော်မြို့နယ်ဆက်ကြောက်ကြနဲ့တောင်ဦးကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တို့ကြားတပတ်နီးပါးတိုက်ပွဲဖြစ်ပွားနေခဲ့တဲ့ဒေသလည်းဖြစ်ပါတယ်။ရခိုင်လက်နက်ကင်အေအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကလုံခြုံရေးတင်ကြပ်ထားတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့ပါတယ်။
ဒီကတရားလေးစစ်လေးထုတ်ခဲ့တာလေဒီနောက်တော့လို့များကြီးသွားရင်လည်းဗမာစစ်တပ်ကပြစ်မှာပဲအဲ့ဒီနေရာမှာဒီကြောက်ကြတော့ဝေစာတီတို့လည်းမှာဗမာစစ်တပ်တွေလည်းအဲ့ဒီမင်းညာတို့ကသူတို့စစ်ကြောင်းတွေအတိရှိတယ်တကယ်လို့ပြင်ရင်အဲ့ဒါဗမာစစ်တပ်ပြစ်တာပဲဖြစ်နိုင်တယ်
တချိန်တည်းမှာပဲကြောက်ကြနဲ့ဂေါဦးကျေးရွာဆက်တောင်တန်းပေါ်မှာဒီကိစ္စမှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့ဂေါဦးရွာသားတွေကပြောပါတယ်လုံချုံရေးချင်းနေရမြောက်မြို့နယ်မှာပုံမှန်တစ်လေးလေးညမဆွဲရမိတ်နလတူထုတ်ပြန်ခဲ့တာမှာတက်တန်းကုန်ခြင်းမရှိသေးသလိုပူရီတောင်နဲ့မောင်တော်မြို့နယ်တွေမှာဒီလဆွန်လ9ရက်နေ့မှာညမဆွဲရမိတ်ကိုနောက်နလတူပြီးထုတ်ပြန်ထားပါတယ်စီရီပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ကနေဒေသအတွင်းကူညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေရမှာကန့်ကွက်မှုတွေဟန်တားမှုတွေမကြာခဏတွေ့ကြုံနေရပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုဖြစ်စဉ်တွင်ဒီခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်းဥယျာဉ်4600ကျော်တိုးပွားနေတယ်လို့နေထိုင်စားတောက်ရေးမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ရှောင်းရေးကူညီဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီနေ့လိန်တူကျေးဆုံမဲ့သူတွေရဲ့အရေးထောက်ခံလှူရှားသူတွေရဲ့တောင်းဆိုဆန္ဒပြကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်အလုတ်ခွေမှာလိန်တူစုံမဲ့သူတွေကိုမနှိမ့်မြို့သူတွေရဲ့မတရားအနိုင်ကျင့်ခံရတာကြောင့်လို့ဆိုပြီးကိုကိုကိုအဆုံးစီရင်သွားခဲ့တဲ့မြန်မာအင်ပီရီယယ်တက္ကသိုလ်ကလိန်တူချစ်သူကိုကျော်ဇင်ဝင်းတေဆုံးခဲ့တဲ့ကိစ္စကိုတရားမျှတမှုရအောင်ဆောင်ရွက်ပေးဖို့ဒီကနေ့လိန်တူချင်းစုံမဲ့သူတွေရဲ့အရေးထောက်ခံလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြကြပါတယ်တက္ကသိုလ်အနေနဲ့ကိုကျော်ဇင်ဝင်းအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးရမှာဖြစ်ပြီးတော့ဒီလိုဖြစ်ရမျိုးနောက်ထပ်မကြုံရအောင်ဟန်တားရလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ် AFP သတင်းဆောင်မကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါရှင
်မကြာခင်ရက်ပိုင်းကပဲကိုကိုကိုအဆုံးစီရင်သွားခဲ့တဲ့လိန်တူချင်းစုံမဲ့သူကိုကျော်စင်ဝင်းကသူ့လှုပ်လှုပ်ခဲ့တဲ့မြန်မာအင်ပီရီယယ်တက္ကသိုလ်မှာလိန်တူစုံမဲ့သူတွေကိုမကြိုက်နှစ်သက်တဲ့သူတွေကသူ့ကိုမတရားအနိုင်ကျင့်တာကြောင့်နောက်ဆုံးမခံစားနိုင်တော့လို့ကိုကိုကိုအဆုံးစီရင်ဖို့ဆုံးဖြတ်လိုက်တယ်ဆိုတော့အဆုံးမစီရခင်သူ့ရဲ့ Facebook စာမျက်နှာပေါ်မှာနောက်ဆုံးအသေးစိတ်ရေးသားခဲ့တာပါဒီရေးသားမှုကြောင့်ပဲလူတွေအများပြားစိတ်ဆိုးဒေါသထွက်ခဲ့ကြတယ်လို့ဒီလိုမတရားအနိုင်ကျင့်မှုတွေနဲ့လိင်လူချင်းစုံမဲ့သူတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းဖို့အထူးပါတောင်းဆိုမှုတွေလည်းရှိလာခဲ့ပါတယ်ဒီကနေ့မြန်မာ Imperial တပ်တို့ရှေ့မှာကိုကျော်စင်ဝင်းတည်ဆုံခဲ့ရတဲ့ဖြစ်ရပ်အတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုသူတွေအများပြားစုဝေးခဲ့ကြတာပါဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအင်ပီရီယယ်တက္ကသိုလ်မှာတာဝန်ရှိတယ်လို့ဆန္ဒပြသူကိုထက်စောကပြောပါတယ်
။ဒါကစင်ကြောက်တော့အသက်တော်ပြေးလိုက်ရတယ်ပေါ့။သူတို့ဘာပြန်ပြေးလို့ရမလဲဆိုတော့ကိုယ့်ဘက်ကနေပြီးတော့တရားမျှတမှုတစ်ခုပေါ့နော်။ဘာလို့လုပ်ပေးမလဲပေါ့။ဒီကြောင်းဘက်ကနေပြီးတော့အဲ့ဒါဖြစ်သင့်ရှင်တယ်ကြည်ပါပေါ့နော်
။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းကိုကျော်စင်ဝင်းဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေစတင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။ကိုကျော်စင်ဝင်းရဲ့မိသားစုဝင်တွေကိုရောတက္ကသိုလ်ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ပါတွေ့ဆုံမေးမြန်းတာတွေလုပ်သွားမယ်လို့ဆိုပါတယ်။ဒါနဲ့ကော်မရှင်အနေနဲ့ကတော့တရားဥပဒေပိုင်းအရရေးယူဆောင်ရွက်မှုတွေမှာဆုံးဖြတ်ပါဝင်နိုင်တဲ့လုပ်ပိုင်ခွင့်အာဏာမရှိပါဘူး။ဒါပြင်အခုလိုဖြစ်ရမျိုးမှာကျူးလွန်သူတွေကိုတရားစွဲဆိုနိုင်တဲ့ဥပဒေမျိုးလည်းမြန်မာနိုင်ငံမှာမရှိသေးပါဘူး။အခုဖြစ်ရကမြန်မာနိုင်ငံမှာလိင်တူချစ်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်လာရင်ဖိနှိပ်မှုတွေနဲ့အဟန့်တားတွေကြီးကြီးမားမားဆက်ရှိနေသေးတယ်ဆိုတာကိုမီးမောင်းထုတ်ပြနေတဲ့အကြောင်းဒီရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အခုလိုဖြစ်ရမျိုးတွေထပ်မဖြစ်အောင်ဝိုင်းဝန်းကြိုးပမ်းကြရလိမ့်မယ်လို့ Color Springbow အဖွဲ့ရဲ့ပူရဲညွှန်ကြားရေးမှူးကိုလမြတ်ထွန်းကပြောပါတယ်
ဒီဖြစ်သက်ကတော့ ဝန်တရားကောင်းတဲ့ပြေချာတော့မဟုတ်ဒါပေမဲ့ဒီထဲရပဲကျွန်တော်တို့ပြန်ပြီးတော့ဒီကောင်းတဲ့ဘက်ကိုပြန်ပြီးတော့ကျွန်တော်ယူဖို့တွေဒီပြည့်ကိုတင်ခံစာယူပြီးတော့နောက်ထပ်ဒီလိုမျိုးတွေမဖြစ်အောင်ဘယ်လိုကာကွယ်မှုတွေဖြစ်လာအောင်လုပ်မလဲဆိုတော့အကြောင်းအရာကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့တွေယူရမယ်တေဆုံးသူကိုကျော်စင်ဝင်းအလုပ်လုပ်ခဲ့တဲ့မြန်မာအင်ပီရီယယ်တပ်က
က်ခံတဲ့မူဝါဒချမှတ်ထားဘူးလို့ပြောပါတယ်။အခုဖြစ်ရတဲ့ဆက်ဆက်ပြီးဝန်ထမ်း၃ဦးကိုတာဝန်ကနေဆိုင်းငံ့လိုက်ကြောင်းကိုလည်းပေါ်ထူးနေမှာတက္ကသိုလ်ကထုတ်ပြန်ခဲ့ပါတယ်။အခုဖြစ်ရတဲ့အတွက်တရားမျှတမှုရှိအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာ Imperial တက္ကသိုလ်အမှုဆောင်ညွှန်ကြားရေးမှူးမတ်ပုပ်ပုကြီးကပြောပါတယ်။
Myanmar Imperial University MIU is doing whatever it takes to make sure that the justice is there. At Myanmar Imperial
ဒီကိစ္စတရားမျှတမှုရှိအောင်ဆောင်ရွက်ဖို့ကျမတို့တက္ကသိုလ်ကဆောင်ရွက်နေပါတယ်။ Myanmar Imperial တက္ကသိုလ်မှာခွဲခြားဆက်ဆံမှုတွေကိုဘယ်လိုပုံစံမျိုးနဲ့မှသိခံခွင့်လွှတ်မှာမဟုတ်ပါဘူးလို့မတ်ပုပ်ပုကြီးကပြောသွားတာပါ။ကိုကျော်စင်ဝင်းရံစာပနအခမ်းအနားကိုတော့ပေါ်ထူးနေကကျင်းပခဲ့တာဖြစ်ပြီးလိန်တူချင်းစုံမဲ့သူတွေအရေး၆ခန့်အားပေးသူတွေရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ဒီသမဏအခမ်းအနားမှာလေလိန်တူချင်းစုံမဲ့သူတွေအရေးတက်ကြွလှုပ်ရှားသူတွေကမြန်မာနိုင်ငံမှာလိန်တူချင်းချစ်သူ LGBTQ တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အနိုင်ကျင့်မှုတွေပပြအောင်ပညာပေးမှုတွေကိုကြကြပြတ်ပြတ်လှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ ARD တိုင်းခီးစဉ်အကြောင်းသတင်းကိုတင်ဆက်ပါမယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့သူ့ရဲ့ ARD တိုင်းခီးစဉ်အတွင်းမှာဆန်စပါးထုတ်လုပ်မှုနဲ့ပတ်သက်တဲ့မူဝါဒရေးရာကိစ္စတွေကိုအဓိကအာရုံစိုက်ပြောဆိုသွားပါတယ်။မကြသေးခင်ကပဲစပါးဈေးတွေမတိမငိမ့်ဖြစ်ခဲ့တဲ့အတွက်လဲသမားတွေအခက်ကြုံရခြင်းမှာပဲဆန်စပါးအဓိကထုတ်လုပ်ရာဒေသတစ်ခုဖြစ်တဲ့ ARD တိုင်းကိုဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တာပါ။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်ကဒီနေ့ AOG တိုင်းဒနုဖြူမြို့နယ်ကိုသွားပြီးဒေသခံတောင်သူလယ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာလယ်သမားတွေခက်ခဲနေတဲ့ဗန်ချင်းငွေတွေပါဝင်အခြေခံစပါးစီ105သိန်းအောက်ကိုကျသွားရေးကိစ္စကိုအစိုးရနဲ့လုပ်ငန်းရှင်တွေပူးပေါင်းဖြေရှင်းဖို့ပြောသွားပါတယ
်။နိုင်ငံတော်အစိုးရပိုင်းအနေနဲ့လည်းအခြေခံဈေးနှုန်းအောင်မရောက်ဘူဝါဒပိုင်းအရာဖြစ်စေပြည်ပနိုင်ငံအစိုးရတွေနဲ့ချိတ်ဆက်ပြီးတင်ဖို့ရောင်းချနိုင်အောင်ပဲဖြစ်စေကျိုးပန်းလုံဆောင်သွားမှာဖြစ်ပါလေအခြေခံဈေးနှုန်းဟာအခြေခံအကျဆုံးဈေးနှုန်းဖြစ်လို့ဒီအခြေခံဈေးအောက်ကိုရောက်မသွားအောင်လို့တည်နှံတွေစုပြုံပေါ်ထွက်လာခြင်းမှာဝယ်လိုအားကျိုးမြင့်မဲ့အစီအစဉ်တွေကိုအပုဂ္ဂလိကနဲ့အစိုးရကပူးပေါင်းလုံဆောင်သွားမှာဖြစ်ပါလေ
စံကုန်တွေကအစိုးရတတ်မှတ်ထားရဲ့အခြေခံစပားဈေးအောက်ကိုချပြီးမဝယ်ဘူးမေးလာတဲ့မြို့နယ်တချို့မှာလက်သမားကြီးစံနာပြရာတွေရှိခဲ့ပါတယ်အခုအခါစပားစိတ်တဖြည်းဖြည်းပြန်တက်လာပြီမဲ့လယ်သမားတွေလက်ထက်မှာလက်ကျန်စပားမရှိတော့လို့နင့်နာမှုကြီးကြုံရရလို့လဲလယ်သမားတွေကပြောပါတယ်။နွေစပားစပေါ်တုန်းကစပားစိတ်ကတင်းတရာကိုကျက်4,000-5,000လောက်ကျခဲ့ပြီးအခု5,000-3,000ကျော်လာတဲ့အခါမှာလယ်သမားအများစုလက်ထက်လက်ကျန်စပားမရှိတော့ရဲ့အကြောင်းအေအိုဂျီတိုင်းတောင်သူလယ်သမားအသင်းအတွင်းမှဦးအေတောင်က VOA ကိုပြောပါတယ
်လုပ်ငန်းရှင်ပေါ့ဗျအဲ့လိုဟာမျိုးတွေရယ်ဆိုင်ဆဲလုပ်ငန်းရှင်တွေရယ်အဲ့လိုလူမျိုးတွေရှိမှာပဲစပားတွေရတော့မြန်မာစပားရှိကြတော့တာလယ်သမားလက်ထက်မှာစပားမရှိတော့ဘူးဒီမြက်ကဘယ်အစုကြီးရလဲမနစ်ကတည်းကပြင်းနေတယ်ဒီမြက်ကတော့အကုန်အရှုံးပေါ်တာပေါ့ပြီးစားဖို့ဟိုလာ300ရှိကြတယ်အခုမိုးစပားအတွက်ပြန်ရင်းဖို့တွေနဲ့စပားရောင်းရတာပဲလေ
အစိုးရအနေနဲ့အခြေခံစပားစိတ်ကိုသတ်မှတ်ထားတဲ့လယ်သမားတွေစီကစပားကိုတိုက်ရိုက်ဝယ်ယူရေးစနစ်ကိုကျင့်သုံးသင့်တယ်လို့တောင်သူလယ်သမားသမဂ္ဂဗဟိုဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်။မရှိလယ်သမားတွေကကျန်းမာရေးပေါ့နော်ဒီဥစ္စာအဖို့ပေါ့နော်ဟိုမခံစားရဘူးပေါ့။စပားစိတ်တွေကျန်နေတဲ့အချိန်တိုင်းဒီကွန်တယ်ဘွဲသားတွေကစားခံတာဖြစ်တယ်ဆိုအစိုးရအနေနဲ့စိတ်ရဝယ်ယူစနစ်ကိုစုံလိုက်တာဖြစ်တဲ့အတွက်ဒီစပားစိတ်မျိုးကြီးဆက်တဲ့အခါမှာလယ်သမားတွေရဲ့ကျောင်းမှာစားမရှိဘူး။ဒါတူကအစိုးရလက်ထက်မှာလည်းစားမရှိဘူးပေါ့နော်
။တရုတ်နိုင်ငံမှာဖွဲ့စည်းဖြစ်တဲ့ COFCO အဖွဲ့ကဒီလ25ရက်မှာပြည်တွင်းစံစားတချို့ကိုလေးလာခဲ့ပြီးစံဝယ်ယူရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံစံစားအသိချုပ်နဲ့လည်းဆွေးနွေးခဲ့ပါတယ်။လက်ရှိစပားစိအနေငယ်ပြန်တက်လာတာတရုတ်ရဲ့စံဝယ်ယူရေးကိစ္စကြောင့်မဟုတ်ပဲပြည်တွင်းဝယ်လိုအားကြောင့်တက်လာတာလို့စံလုပ်ငန်းရှင်တွေဘက်ကပြောပါတယ်။
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ5ကီလိုမီတာ32 40 48အကျဉ်း Dudia Naiwema, Silent Mita, Tia Gose Mava, Nazan ID, DC Single Mene Shinaigani, Kuna Yetu, Janet Tolan Pinoy. Then again, so I, Chona Gregani Kunanai TC Single, Lindo Sakon, Sakune, Nasanga Mita, Tolan Pinoy. Yavan Kuna Yani Senai TC Single, Lindo Sako Nasanga, Tosan Nene, Senator Nulima, Silent Mita, Tia Gose Gava, Tayu Nazan Ide. ဒီညကုနာအစီအစဉ်ပြပြခြင်းညစင်နာရီမှာလိုင်းဒိုမီတာ25,000ကိုတန်လွှင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ
မင်္ဂလာညချမ်းပါတော့ရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်ဇွန်လ27ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်တွေကိုတော့လိုင်းလိုမီတာ25 32 50တိတို့ကနေညစင်နိုင်ထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆိုလင်အမေရိကန်တခွင့်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပ
planet.And the destruction of mangroves is having a major.
ဒါကတော့ရေသရဝါတွေရှင်တန်ရရဝင်းကိုဖန်တီးပေးနေတဲ့လမှုရောတွေဆုံးရှုံးနေရတဲ့အန္တရာယ်အကြောင်းနောက်ပိုင်းမှာအပြည့်ဆုံးတင်ဆက်ပေးမှာပါရှင်။အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအစစ်မဟာဗျူဟာစီမံကိန်းကို10နှစ်တာရေရှည်စီမံကိန်းချဆောင်ရွက်နေပေမဲ့လို့ဘလို့ပုံစံမျိုးနဲ့ဘလို့အကောင့်ထည့်ဖော်နေသလဲဆိုတာကိုအသေးချာမသိရသလို6နှစ်ကြာကာလပြီးချိန်အထိအမျိုးသမီးတွေအတွက်သိသာထင်ရှားဖွံ့ဖြိုးတိုးတက်မှုတွေမမြင်ရသေးဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဝေဖန်လိုက်ပါတယ်ဒီ NSPAW စီမံကိန်းမှာအားနည်းချက်တွေအများအပြားရှိနေပြီးတော့လက်တွေ့ကျတဲ့အကောင့်ထည့်ဖို့ဆောင်ရွက်မှုတွေမရှိတဲ့အကြောင်းသုံးသပ်တင်မြထားတဲ့စာတမ်းတစ်စောင်ကိုတော့ပြီးခဲ့တဲ့မတ်လ21ရက်နေ့မှာ WLB ကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီစီမံကိန်းနဲ့ပတ်သက်လို့အဓိကဘာအားနည်းချက်တွေရှိနေတာလဲဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲဆိုတာကိုတော့ WLB ရဲ့အထွေထွေအတွေ့အမှုနော်ဆက်ဆဲကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမခင်ဖြူထွေးတင်ဆက်ထားပါတယ်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger
ညာအခုတူတည်ရည်ရွယ်စုကလေးဒီကတမလို့မြန်မာနိုင်ငံမှာဘောနော်တတိယခေတ်ဒီစီမံကိန်းရာဟိုအမျိုးသားအစ်မဟာဒီရာစီမံကိန်းဆိုတော့ဒီမြန်မာနိုင်ငံလေးစီမံရှိနေရမျိုးသမီးတွေအတွက်ကိုအမျိုးသမီးတွေဖြစ်ဖြစ်တူတည်တူတည်ရည်အတွက်ကိုစီစီရေးဆွဲထားတဲ့စီမံကိန်းဖြစ်တယ်ဘောနော်ဆိုတော့တမလို့လေးလာတဲ့အခါမှာဆယ်နှစ်တာဟိုစီမံကိန်းဖြစ်ပြီးတော့6နှစ်ကျော်9နှစ်ဝင်နေပြီဒါတွေကိုမဖြစ်နေသေးရလဲဒါကြောင့်မဖြစ်နေသေးရလဲဒါဖြစ်လို့လေဆိုတာမျိုးကိုကျမတို့မြေကြီးများဖက်ချင်းမြန်မာနိုင်ငံနေနဲ့တိကျလေးလံကြည့်တဲ့အခါမှာဒီကကြေကနာ3ချက်ရှိရပါတော့2000ချက်ရှိဖို့ခြေကဥပဒေပေါ်မှာညံပြီးတော့ကုကနေတဲ့ next floor ဖြစ်နေတယ်နောက်တစ်ခုကျတော့ account ဖော်မှုနဲ့တာဝန်ခံမှုဆိုင်ရာပြဿနာပေါ့နော်အဲ့ဒီပြဿနာ2ချက်ရဲ့3ချက်တစ်ချက်ကျတော့ကျမတို့ဒီ next floor ထဲမှာအမျိုးသမီးနဲ့ညီချိုင်းလိုတုံးရေးဆိုင်ရာကိစ္စရတွေကိုလှုပ်သွားမယ်လို့ပြောပေမဲ့ဒါပေမဲ့အသေးသေးတွေကိုမဖော်ပြထားတာမဖော်ပြထားတဲ့အပြင်ဘယ်လိုလှုပ်ဆောင်သွားမလဲအပါအတွက်ဘယ်သူအတွက်လှုပ်ဆောင်သွားမလဲဆိုတဲ့ဟာမျိုးကျမတို့မတွေ့လိုက်ရဘူးပေါ့နော
်ဟုတ်ကဲ့အခုပြောတဲ့အဓိကအားနည်းချက်၃ချက်မှာ2008ဖွဲ့စည်းပုံကိုအခြေခံထားတာကအားနည်းချက်ဖြစ်နေတယ်ဆိုတာဘာကိုပြောချင်တာပါလဲဘယ်လိုအားနည်းချက်ဖြစ်နေတယ်လဲဆိုတာရှင်းပြပေးပါရှင်
ဒီ next floor ကိုရေးဆွဲလိုက်တဲ့အခါမှာကျမတို့တိတိကျကျမြင်လိုက်ရတာကဒီခွဲခြားချက်ဆောင်မှုကိုဟိုပို့ပြီးတော့အားကောင်းစီတဲ့ဒီ2008ဖွဲ့စည်းပုံကိုတွားမြင်ခိုးလိုက်တဲ့အခါကျတော့ခွဲခြားချက်ဆောင်မှုကိုပို့ပြီးတော့အားကောင်းစီအောင်လုပ်နေတဲ့သဘောမျိုးဖြစ်တယ်ပေါ့နော်စီပနီပခမှာဖြစ်နေတဲ့ဒီကျူးလွန်မှုတွေကိုဒီ next floor ကဘာမှအကာအကွယ်မပေးဘူးဥပမာဘာပေါ်တရားခံတွေကိုလူမျိုးချက်တာကိုပီတဲ့ဟာမျိုးဖြစ်နေတယ်ဘာလို့ဆိုတော့သူက2008ဖွဲ့စည်းပုံမှာပေါ့ဒီလေးပေါ်ပြထားတာကစီပင်းတစ်ခါမှကြည့်လို့နေတဲ့အခါဥပမာတမတော်ကကြည့်လို့နေဆိုရင်ဒီချုပ်ကပဲသူက ဟိုပါဘောနော်ဒီအကချိုးရဲ့ဆော့အစီအဆုတ်ဖြတ်ပဲဟိုကသူတို့ကအရှင်နေပါလေလောက်ရမယ့်ဟာမျိုးရှိနေတော့လေဆိုတော့ကျမတို့ပေချာဒီဘိုက်ကြီးစီလိတ်လာတဲ့အခါမှာအဘာကကွေမမရှိသွားတဲ့ဟာမျိုးဖြစ်နေတာပေါ့နောက်တစ်ခုကျတော့ကျမတို့အကောင့်ထဲပေါ်မှုလို့တောင်းခံမှုဆိုင်ရာတွေလေကျွန်တော်တို့တိတိကျကျမသိလိုက်ရဘူးရှင်းရှင်းလင်းမဖော်ပြထားဘူး next form မှာတော့ရေးထားတယ်ဒါလောက်သွားမယ်ဒါလောက်သွားမယ်ဒါပေမဲ့ဘသူကဘယ်ဘယ်အခန့်ကဏ္ဍမှာဘယ်တောင်းရှိပြီးတော့ဘယ်အချိန်မှာဘသူက focus person ဖြစ်နေလဲဖြစ်လာတဲ့အနေထားမှာလည်းဘသူကဘသူ့ကိုသွားတိုင်ရမှာလည်းဘသူ့ကိုသွားပြောရမှာလည်းအဲ့ဒါအဲ့ဒါလည်းမတွေးရဘူးဘောနော်ဆိုတော့ရေးတာရေးတာဒါမဲ့ဘသူပဲဝါဘလူအကောင့်ထဲပေါ်နေလဲဆိုတဲ့ဟာမျိုးကိုကျမတို့လည်းမမြင်ရတလို့သိလည်းမသိဘူးဘောနော်
အဲ့ဒီတော့ဒီ Nest Paw ဆိုတဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဟာတကယ်တမ်းလက်တွေ့မှာအမျိုးသမီးတွေအတွက်အကျိုးခံစားခွင့်ဘာမှမရှိဘူးလို့ပြောချင်တာပါလား
ကျမတို့ဒီသားမှာအထူးသဖြင့်ကျွန်တော်တို့ WLB ရဲ့ဒီ conflict area ဆိုရှိ post conflict area ဆိုရှိပေါ့လေတိုင်းရင်းသားဒီသားမှာပေါ့နော်အဲ့ဒီဒီသားမှာကျတော့ကျမတို့တတိယကမခံစားရတဲ့အခြေအနေသိတော့မသိလိုက်ရတဲ့ဟာမျိုးတွေအများကြီးရှိတယ်ပေါ့နော်ဆိုတော့နောက်တစ်ခုကြတော့ကျမတို့ကဒီ next for process နဲ့ပတ်သက်ပြီးတော့ကျမတို့အမျိုးသမီးလှူရှာဆောင်ရွက်နေတဲ့အမျိုးသမီးလှူရှာဆောင်ရွက်နေတဲ့အမျိုးသမီးအဖွဲ့အစည်းတွေကြားထဲမှာလည်းအဲ့လိုမျိုးပေါ့နော်ရှင်းပြတာခြားပြတာပြီးပြတာအေးအဲ့ဒါတွေမရှိဘူးပေါ့နော်ဆိုတော့ကျမတို့အဒီနေရာမှာလည်းထောက်ပြတယ်ကျမတို့ကြားထဲမှာတော့မရှိတဲ့အပြင်ဒီလူထုတွေကြားဆိုပို့ဆိုလူထုတွေဆိုရင်ဒီလိုမျိုးတည်ဆက်လက်တွေကိုအပြည့်ဆုံးတည်ဆက်လက်ပြည့်စုံပြီးလို့ရှိအချိန်ပြီးပို့တာမျိုးရှင်းပြတာမျိုးပေါ့နော်မျှဝေပြတာမျိုးမရှိဘူး
။ဒါဆိုရင်ဆိုလိုတာကဒီပြိပခဖြစ်နေတဲ့ဒေတာတွေတိုင်းသားဒေတာတွေမှာတော့ Nest Paw ဆိုတာဟာရှိနေတယ်ဆိုတာကိုတော့မှဘယ်သူမှမသိတဲ့စီမံကိန်းတစ်ခုဒီအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဘာမှလှုပ်ဆောင်မပေးနိုင်တဲ့စီမံကိန်းတစ်ခုလို့ဆိုလိုတာပါလားရှင့်။
ကျမကတော့ဟိုပါမတိုးတက်လာဘူးလို့တော့ပြောရမှာမတိုးတက်လာတဲ့အပြင်ပေါ့နော်ဒီအမျိုးသမီးဘဝလုံခြုံရေးကိစ္စရတို့ပြုလို့ရှိရင်ကျမတို့ဒီအတိုက်အသက်ရပိုင်းခြားခြင်းအဖြစ်ပေါ့နော်ဥမာတဲ့ငယ်မဒိမှုတွေကောဒီ sexual harassment တွေကော sexual violence တွေကော domestic violence တွေကောပုံများလာတယ်လို့မြင်ရတာပေါ့နော်အဲတော့ကျမတို့အဲ့ဒါကြောင့်မလို့ကျမတို့ရဲ့ဟိုပါအဲတုံးတက်ချက်ရကောင်းစင်တော့ဘောနော်အမျိုးသမီးများခုခုတူတဲ့ရအတွက်အလားလာဘောနော်အဲ့ဒါကိုကျမတို့ကဒီဒီဟာကိုကျွန်တော်အကောင်လုံးမိကိုမိထုတ်ချင်တယ်ဘောနော်ကျွန်တော်အမျိုးသမီးများခုခုတူတဲ့ရအတွက်ကိုကျွန်တော်ရေးဆွဲပြီးတော့အဲ့ဒီဟာကိုမတူမခုခုတူတဲ့အပြင်ဘောနော်ပူဆိုးတဲ့အနေထားရအများရှိရဘောနော်အဲ့ဆိုတော့ကျမတို့ဒီကျမတို့အမိကတော့ဟိုဟာမတူတဲလားလို့တော့ဟိုဟာကျမတို့မြင်နေမှာနော
်ဆိုတော့ဒီလိုအမျိုးသမီးတွေရဲ့ဘဝတွေတိုးတက်နေပါလားဘို့အတွက်ဆိုရင်တကယ်တမ်းဘာတွေကိုအကောင့်ထဲပေါ်ဆောင်ရွက်သင့်ပါတယ်အဓိကကျတဲ့အချက်တချို့ကိုပဲပြောပြပေးပါရှင
်ဆိုတော့ကျမတို့ကဒီနံပါတ်1ချက်ကတော့ budget ပေါ့နော်ဒီဒီဟာကိုအကောင့်ထဲပေါ်ဖို့အမှန်ရော budget ကနေဒီအစီအရာကချမှတ်ဖို့လိုမယ်ပေါ့နော်နောက်တစ်ခုကြတော့ကျမတို့ဒီအကောင့်တဖြစ်နေတဲ့ဥပဒေကြီးအောက်မှာမလုပ်ဖို့အရေးကြီးရမော်နော်အကောင့်တဖြစ်နေတဲ့ဥပဒေဥမာအခုကျမတို့ထောက်ပြနေတဲ့2000ပွဲစီပုံမှာ2000ပွဲစီပုံကလုပ်နေပြီဆိုရင်တော့ဘယ်လိုနည်းနဲ့မှဟိုပါကျမတို့တိုးတက်စီချင်တဲ့အမျိုးသမီးကုပြတိုးတက်ရေးကျမတို့ဘယ်လိုနည်းနဲ့မှလုပ်မှာမဟုတ်ဘူးနော်အဲ့ဒီအကောင့်တွေပေါ်ရည်လည်းဒီ2000ပွဲစီပုံအောက်ကပဲအကန့်တန်းတဲ့အကောင့်တွေပေါ်ရမယ့်ဟာမျိုးဖြစ်တယ်နော်ဆိုတော့ကျွန်တော်ဒီမှာထောက်ပြချင်တာကဒီ2000ပွဲစီပုံအပြင်းပေါ့နော်ဒီတခြားတော့ဥပဒေပေါ့တခြားတော့အမျိုးသမီးကိုတိနေထားတော့ဥပဒေဒီအမျိုးသမီးခွဲခြားဆက်ဆံထားတော့ဥပဒေအောက်မှာမလုပ်ဘူးပေါ့နော်အဲ့ဒီဥပဒေတွေကိုလည်းပြင်ဖို့ထောက်ပြထားတာရှိရပါတော့နောက်တစ်ခုကတော့ဒီ account ထဲပေါ်ဆောင်ရွက်မှုမှာပို့လို့မြင်တာဖို့လိုရမှာနော်ပို့လို့မြင်တာဒီတော့ဒီအဆက်ဆက်မှာတင်းတဲ့အမျိုးသမီးတွေအားဖွဲ့စည်းရေးကြီးအမျိုးသမီးလူကြီးတွေအားလုံးကိုလည်းအချိန်ကြီးဒီကိစ္စတွေကိုမျှဝေပြီးတော့ဒီကေဝါကောင်တီပေါ်နေလေဒီကေဝါကတောင်းဝန်ရှိနေလေအတောင်းဝန်ယူမှုတောင်းဝန်ခွဲဝေမှုအပိုင်းတွေကိုလည်းတကွေးနေလို့ညီညီကြတာနဲ့ဆက်ပြဖို့လိုအပ်တယ်လို့ညီနေမှာနော်အဓိကအဲ့ဒီသုံးချက်ကိုတော့ကျမတို့ဟိုပြည့်ချင်မှာမနော
်ဟုတ်ကဲ့ဒီ Nest Paw ကိုစပြီးတော့ဒီရေးဆွဲတော့ငါရောအမျိုးသမီးဖွဲ့စည်းပြီးပါခဲ့ပါသလားရှင
်ဟာကျမတို့တီးရတလားတော့ပါပါတယ်ဟိုပါဒီဂျင်တို့ဝန်တို့ပါနော်တခြားဟိုပါ အခေယာဖွဲ့တော့ဗောနော်ကျွန်တော်တို့ဒီတလောက်တော့ပြီးလို့ရှိရင်လည်း UN Women တို့ပြီးလို့ရှိရင်လည်းတခြား consortium တွေဗောနော်ပါဝင်ခဲ့တဲ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ပါဝင်ခဲ့တဲ့သူကိုလည်းကျွန်တော်တို့ကျေးဇူးတင်ပါတယ်ဒီဟာဗောသူတို့ပါဝင်ခဲ့လို့ဟိုဟာတောက်တနေရမှာဗောအစာရဲစာသားတစ်ခုဖြစ်လာတယ်ပြီးလို့ရှိရင်လည်းဗောအချက်လက်တွေလည်းတချို့ပါတော့ဗောဒါပေမဲ့တကယ်တောင်ရှိသူကတော့အစိုးရဖြစ်နေတော့ဘောနော်အစိုးရအကောင့်ထဲပေါ်ရမယ့်ဟာနေဖြစ်နေတော့ဘောဒါပေမဲ့အစိုးရမှာကလည်းဆမထားတဲ့ဒီဟာတွေ့ account ထဲပေါ်ဖို့ဆမထားတဲ့ budget မရှိသူလို့ဘောဗောလူအင်အားရလဲဘောနော်မရှိတာကိုတော့ကျမတို့တွေးရတာပေါ့
ဟုတ်ကဲ့အဲ့ဒီတော့လေအခုဒီ WLP ကနေပြီးတော့မှဒီတုံ့တက်ပြီးတော့ထောက်ပြတဲ့ချက်တွေကိုအစိုးရဘက်ကရောဒီထက်သွင်းစဉ်းစားတာတွေ့ရပါသလားအစိုးရနဲ့ဒီ WLP ကနေပြီးမှဒီတိလတုံ့တက်ချက်တွေကိုအစိုးရရှိရအောင်ရောဘယ်လိုလုပ်ပါလဲ
ကျမတို့ကတော့ဒီလိုလုပ်ပါတယ်ဟိုဟာဒီတချို့တော့လွတ်တော်ပြီးရကျမတို့ပြီးရတချို့တော့လွတ်တော်အမှတ်တွေကိုပို့ရပြီးလို့ဆိုတချို့တော့ပါဝင်နေတဲ့မြို့တိမြောက်ခွဲတွေပေါ့နော်ကျမတို့ပြီးပို့ရပြီးလို့ဆိုရင်လည်းကျမတို့ DSW ကိုလည်း hard copy ရလေကျမတို့ဟိုဟာစာနဲ့စာဒီနဲ့တော့ပို့ပြရပါတော့စာနဲ့တခြားယူပြီးတော့
ဟုတ်ကဲ့
ပို့ပြတာရှိရပါတော့ပြီးတော့ကျမတို့သူတို့ဟိုဟာလက်ရှိမှာသူတို့လက်ရှိဘယ်လိုတွေဟာပါဝင်နေလဲဒီဟာမျိုးလေကျမတို့သူတို့ကနေတခင်ပေါ့နော်ဒီအီးမေးလ်နဲ့လည်းညဝင်ပေးတာရှိတယ်ပေါ့နော်ဒီဟာတွေကိုကြည့်ပြီးတော့ဆက်ပြီးတော့ revise later project မှာဒီplay ဆက်ရပြီး
You can bend but never break me, 'cause it only serves to make me more determined.
မခင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းညမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မျိုးနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူခဲ့ပြီးတဲ့နောက်ပိုင်းကလေးကစုစည်းညီညွတ်မှုကိုရအောင်တည်ဆောက်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတာပါ။ဒီသတင်းပတ်ရဲ့အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်လွတ်လပ်ရေးနေ့အကြောင်းကိုကိုအောင်အောင်နဲ့အတူကူညီတင်ဆက်ထားတာနားဆင်ပါရှင
်အခုဒီပတ်အစီအစဉ်ကိုတော့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဆက်လိုက်အောင်ပါမဆုံမွန်ရေ
ဟုတ်ကဲ့ပါဒီနှစ်ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘလို့ပေါ်ပေါက်လာတယ်လဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ဗြိတိသျှကိုလိုနီနယ်မြေ73ခုထဲကနေဗြိတိသျှလက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကလေးကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငင်းငယ်သောတူညီချက်အစအယူချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက် George ဘုရင်ပေါ်မှာစန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါရဲ့ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလဲပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက် George ဘုရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလုပ်ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘုရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီ George ဘုရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြပါတယ်
လူလူရရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်စိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
တိတ်ဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြရင်ပျော်ဝဲရှင်မွေးတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1982ခုနှစ်မှာ Massachusetts ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလိုက်ရက်နေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလိုက်ရက်အဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက် လုံအားကရရှိတဲ့အားလည်းရအဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်
။အမေရိကန်နေရာဒီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနည်းဟာမျိုးချစ်ဝါဒရဲ့တင်ကြတာဖြစ်အမျိုးသားရေးအရာအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနောက်ပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနည်းကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနည်းကိုအတူဖြတ်သန်းလေ့ရှိပါတယ်
။အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ကွန်းတိုက်မှာပြသထားပါတယ်။သောမတ်ဂျဖာဆန်ရဲ့လက်ရင်းနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြီးတိုင်မှာပြသထားတယ်ရှင်။
သောမတ်ဂျဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကိုတော့မြင်တာထားပါတယ်။နောက်ဆုံးအပြစ်သက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုပါတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတမ်းကနေပယ်ဖျက်ထားခဲ့ပါတယ်။
တကယ်တော့လေအသားအရောင်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုတမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါသမ္မတအီဗရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားအရောင်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်နရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီမေရဲ့ရွေချက်ကတော့အသားအရောင်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါဗျ။
အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစအစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လွတ်လပ်ရေးနည်းအကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်တချင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းခြံထားလို့မရပါဘူး။
1932ခုနှစ်မှာနိုင်ငံတော်တချင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုံ့ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ်ဘာတီမိုးမြို့က Matt Henry ခံတပ်ကြီးကိုတော့1832ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရာကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်တော့မှအဲ့ဒီခံတပ်မှာလွှင့်ထူထားတဲ့အလံကြီးဟာအထိခိုက်မရှိဘဲတလူလူလွင့်နေတာကိုတွေ့ရပြီးနောက်မှာတော့ရှင်းနေတူလဲဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တချင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry ခန့်ကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နှီးထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှေ့ဘက်ကန်ယူရန်တကြောကမြို့ကြီးတွေကိုနှင်းလင်းမြင်းမြင်းပြန့်နှံ့သွားပါတယ်။1812ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချိခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်း၊နောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေ၊အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်ထဲကဖီလာဒဲဖီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။18ရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖီလာဒဲဖီးယားမြို့ဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လည်ပတ်လည်ရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင်
။နှစ်စဉ်တစ်တိုင်းဇူလိုင်လ4ရက်နေ့ရောက်တိုင်းအမေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီရှူမီပန်းတွေပြစ်ပေါက်ဂုံပြုကြသလိုမြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လေဂီတဖြိုပြီးပွဲတွေပရိတ်စီတန်းလှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်လွတ်လပ်ရေးနေ့ညနေဆောင်မှာတော့ဂီတဖြိုပြီးပွဲကိုပင်မလှတ်တော်အဆောက်အဦးကြီးနောက်ဖက်မြင့်ခင်ပြည်မှာကျင်းပလေရှိပါတယ်ဒီဂီတဖြိုပြီးပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်လူအများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီခန့်ကစတင်ဝင်ရောက်နေရာယူနိုင်ပါတယ်
ဟုတ်တယ်ကိုအောင်ရဲ့စုမုံလဲဝါရှင်တန် DC ရောက်ကလေးကဒီဇူလိုင်လ4ရက်နေ့ပွဲတိုက်ကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံကြားကနေကြည့်မယ်ဆိုရင်တော့ည8နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ် Constitution လမ်းမကြီးတခြားမှာဆိုရင်တော့ City Wide နေပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပြစ်ဖောက်တဲ့မီရှူမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြီးရှုလို့ရပြီးတော့ပိုတိုမက်မြင်းနဲ့တစ်ဖက်ကဗာဂျီးနီးယားပြည်နယ်ကပါလူတွေသိမ်းနဲ့ချီပြီးကြီးရှုကြပါတယ်ရှင်။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလီအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင်။
ရန်တိုက်စားမှုကိုအကာအဝယ်ပေးပြီးရေတံဝါရီပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လမှုတော်တွေဆုံးရှုံးတဲ့အန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပါရစေ။ကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကမ်းရိုးတန်းတစ်လျှောက်မှာလမှုတော်တွေရှိပြီးဒီလမှုတော်တွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရေးအတွက်အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်ရနေရာဖြစ်ပါတယ်။ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေသမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေသခံတွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပေမဲ့တစ်ဖက်ကလမှုတော်တွေရဲ့နောင်ရည်အတွက်ချိမ့်ချောက်မှုတွေဖြစ်လာခဲ့ပါတယ်။ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ Trapping Sankey ရဲ့မြေဝဒေသမှာလမှုတော်တွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာကွယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်တွေတကွာမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေသမှာနေထိုင်တဲ့ရာနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါလေအခုတော့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကမ်းရိုးတန်းတစ်လျှောက်15မိုင်လောက်အရှေ့အတွင်းစီမံကိန်းအနည်းဆုံး6ခုချထားခဲ့တာပါဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမနဲ့ဆောက်လုပ်မှာပါဒါအပြင်ခီးတဲ့အများပြားဆက်နဲ့သူတို့တင်မောစိတ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရထားတာဖြစ်ပါတယ်ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာတာတစ်ခုကဒီတင်မောစိတ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကမ်းရိုးတန်းကအပင်တွေကိုရှင်းပြနေတာဖြစ်ပါတယ်လမှုရောတွေလည်းပြုံးနေပါပြီဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားနှီးခိုးနေရတဲ့ပင်လယ်ခွေဒေသကြီးထိကြိုက်မှာကိုပူနေကြတာဖြစ်ပါတယ်။ဒီဒေသကတန်ငါအလုံးနဲ့အတက်မွေးကြတဲ့ပရစ်စမတ်ရွာကရွာတကြီးဥနက်ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင့်တော့ဘူးလို့ညီးပါတယ်။
ပြန်လာဘောင်းသားမင်းလည်းပြတ်ဘောင်းချ
ာကျွန်တော်ရဲ့တရားစာတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါ။အခုနောက်ပိုင်းလမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတိတ်မရတော့ပါဘူး။ကနန်းတွေပစုံတွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆိုင်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုးအရင်သူတို့လမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လမှုတော်တွေပြုံးကုန်တာဟာတငားတွေတွေဝင်ဝင်ရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လယ်ရင်ထဲကိုပိုးပြီးတော့ဝေးတဲ့နေရာမှာတွားပြီးဖမ်းကြတာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလာတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လမှုရောတွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ကားလည်းဘတ်ဘုံဖရီဖရီကောင်ကောင်နဲ့ပိုကတ်က
ငွေရပေါက်လမ်းကြောင်းတွေအလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ။အပင်တွေမရှိတော့ပင်လယ်စာတွေမရတော့ပါဘူး။လမှုပင်တွေမကဘူး။ငါးစက်တွေလည်းအဖြစ်ရှိခံရပါတယ်။လမှုပင်တွေဆုံးရတယ်လို့ငါနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါလေ
လမှုပင်တွေပျက်စီးရတာဟာပင်လယ်တံဝါတွေရဲ့ဇက်တွေပျက်ကုန်တယ်လို့တိုက်စားမှုဒဏ်ကိုခံနိုင်တဲ့အရန်သားပါပျက်စီးခဲ့ရတာဖြစ်ပါလေဒါအပြင်လမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်စီထားနိုင်စွမ်းရှိတာဟုတ်လမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့တဘာဝတော်ရင်ထင်းထင်းမိတ်ဆွေများအဖွဲ့ကတိတ်ပန်နဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ
် Mangrove soils are amongst the most carbon rich soils on the planet and it is
destructive in this year ဒီရောက်တော့အမည်စီပါရဟကမ္ဘာပေါ်မှာကာဗွန်အကျွဲဝါစုမြင့်စုတော်မျိုးဖြစ်ပါတယ်ဒီလူမှုရောတွေကိုဖြစ်စီရဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက် ကဘာရာသီဥရုအပြောင်းလဲအတွက်လည်းဖြစ်စေပါတယ်လမှုတော်တွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရည်အများအပြားအတွက်တကယ့်ကိုအရေးပါပါတယ်ငားနဲ့တခြားရည်သတော်မျိုးရည်ပေါင်းမြောင်များစွာအတွက်စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလမှုတော်ဖြစ်ပါတယ်ဒါကြောင့်ကမ်ဘောဒီးယားကကန်ယူဒန်ဒေသခံတွေအတွက်ဒီလမှုတော်တွေမရှိရင်မဖြစ်ပါဘူ
းလမှုတော်တွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကျန်လမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိမ့်သိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်2017ခုနှစ်လောက်ကစပြီးဒေသခံတွေဟာကမ်ပေါ့လမှုတော်ဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်ဒီအဖွဲ့မှာတဘာဝဝင်းကျင်ထိမ့်သိမ်းအသိရှိတဲ့ခရီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေသတွေမှာပဲလမှုပင်ပေါင်း2သိန်းကျော်ကိုစိုက်ပျိုးခဲ့ကြပါတယ်လမှုပင်ပေါက်တွေရအောင်ပြုပြီးပင်လယ်နဲ့ထိဆက်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါဒီကမ်ပေါ့လမှုတော်ကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့သူတို့ဒေသမှာမြေစည်းတွေအဆက်မတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ်
ကျွန်တော်ဒိုင်မြန်တမ်လိုက်ကျွန်တော်မြန်ကာချပ်ရော်ဒိုင်ပြချွန်ကခွိုင်
မြေစည်းတွေကတိတ်မြင်လာတဲ့အခါအမျက်ထုတ်လို့သူတို့ချို့ရောက်လာပါတယ်သူတို့ကဒီမြေတွေကိုဝယ်ပါတယ်သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လမှုပင်တွေကိုစခုတ်ပြီးမြေရှင်းတော့တာပါကျွန်တော်တို့ငါးဖက်နေကြနေရတဲ့နားကလမှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပ
ါသူတို့ရဲ့ကမ်ပေါ့လမှုတော်တဝိုင်မှာလမှုပင်တွေကိုထိမ့်သိမ်းမှုအတွက်သတိပေးဆိုင်ပုတ်တွေကိုစိုက်ထူထားပါတယ်။လမှုတော်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်းရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်။လမှုတော်ကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုတဲ့ဆိုင်ပုတ်မျိုးတွေဖြစ်ပါတယ်။လမှုတော်ဒေသရဲ့အနာဂတ်ကတော့တိတ်မရေရာလှပါဘူး။သူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့နေရာရဲ့96ရာခိုင်နှုန်းလောက်ရှင်သန်ခဲ့ပေမယ့်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုတော်အတွက်အနာဂတ်ကမရေရာလှပေမယ့်ကမ်ပေါ့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်။ဒါကြောင့်သူတို့ရဲ့ပြိုးပင်ပေါက်တွေမရှင်သန်နိုင်ပဲဖြစ်လာရတာပါလေ။တရားခဏ်ကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းဆွန့်ပစ်ပစ္စည်းအစိတ်တောက်တွေရဲ့တန်ကိုလမှုပင်တွေခံနေကြရတာပါမြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုရဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေရပ်ပါမှာပြန်ပြီးဆောင်ရွက်ပါမယ်
ရခိုင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1239-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voenews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ကြာသပတေးနေ့ညကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီတမန်လောင်းရဲ့ဒုတိယအတုပ်စကားစစ်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်ဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ပက်ကိုယ်စားလှယ်လောင်းတူးဖြစ်တဲ့အထက်လွှတ်တော်မှကမလာဟားရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ចောင်းသားတွေကိုဘတ်စကားနဲ့ចောင်းជို့ចောင်းပို့လုပ်ခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွတ်တော်မှဒီနေ့လွတ်တွဲလှုပ်ဆောင်ခဲ့တဲ့အပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။အမေရိကန်ရုပ်ကောက်ပွဲတော်ဝင်ရောက်မနောက်ရှက်ဖို့နဲ့မနောက်ရှင်းတယ်လို့တမရဒွန်နဲ့ထန့်ကရုရှားတမရဗလာဒီမီယာပူတင်ကိုပေါ်ပေါ်ပါပါသတိပေးပြောကြားခဲ့ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲတွင်သူတို့နေရာအလို့သဘောတွေ့ဆုံပွဲမှာရွက်ောက်ပွဲကိုဝင်မဆက်နဲ့လို့တမရပူတင်ကိုပြောမှလားလို့သတင်းတောက်တွေကတမရထွန့်ကိုမေးခဲ့တဲ့အချိန်မှာသူကအဲ့လိုပြန်ပြောခဲ့တာဖြစ်ပါတယ်။ရုရှားနဲ့ဗြိတိန်နိုင်ငံအကြပုံမှန်ဆက်ဆံရေးပြန်လည်တည်ဆောက်ဖို့အတွက်ရုရှားဘက်ကတာဝန်မဲ့လောက်ရတဲ့နဲ့တည်ငြိမ်မှုကိုပြပြစေတဲ့လောက်ရတဲ့ကိုရပ်တန့်ဖို့လိုတယ်လို့ဗြိတိရှ်ဝန်ကြီးချုပ်ထရေဇာမေကရုရှားတမရဗလာဒီမီယာပူတင်ကိုသတိပေးပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဆင်းရဲနှောင့်ပါမှုနှုန်းကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်တို့ပူးတွဲပြုလုပ်တဲ့သုတေသနအစီအခံစာတမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကဆင်းရဲနှောင့်ပါတဲ့လူဦးရေဟာ2005ခုနှစ်မှာ 48.2% ခန့်နှုန်းရှိခဲ့ရာက2019ခုနှစ်မှာတော့ 24.8% ခန့်နှုန်းထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည7နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာချင်းခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.